ပြည်သူများကိုအသက်ရှင်ဖို့ရန်ကြိုးစားနေတဲ့လီစီပြေရွှေပြောင်းဝင်ရောက်သူထောင်900လောက်ကိုမြေတဲ့ပင်လယ်အတွင်းစာရာဘင်းနဲ့တောက်ကြနေပြီမှာကေတင်လိုက်ရတယ်လို့အီတလီကမ်းခြေဆောင်တပ်ကပြောပါရယ်။တီရွှေပြောင်းဝင်ရောက်လာသူတွေကိုအီတလီရဲ့တပ်ကတင်မော်ရီအန်ယူရီနဲ့အီယူနဲ့ချားဆိုင်ရာအေဂျင်စီဖရန့်တက်စ်တို့ပူးပေါင်းကေတင်ခဲ့တာပါ။ တောက်ကြနေတဲ့အထက်မှာဒီမဲ့200ခုနှစ်ကနေဒုက္ခတဲ့1950တုန်းကကေတင်ခဲ့ရတယ်လို့လည်းပြောပါရယ်။ဂျာမန်NGO Sea-Watch နဲ့CI အဖွဲ့ကလည်းသူ့အဖြစ်အသိသိမ်းဆောင်လာတဲ့ဆေးဘော်ကနေဒုက္ခတဲ့450ခုကေတင်ခဲ့ရတယ်လို့ပြောပါရယ်။ဆေးတစည်းဘော်ကဒုက္ခတဲ့တွေကိုကေတင်ချင်မှာတော့လီဘီယာကင်းလက်အရေးရင်ဟာအိမ်နေရာအနာအထိရောက်ခဲ့ပေမဲ့ NGOအဖွဲ့တွေကကေတင်နေတာကိုတော့ဒီအတိုင်းပဲကြည့်နေခဲ့တယ်လို့ဆိုပါတယ်။အခုလာပိုင်းတွေအတွင်းလီဘီယာကမ်းခြေဆောင်တပ်တွေဟာဒုက္ခတွေကိုရှင်းနေလာတဲ့ဆေးတွေကိုလက်လံရှာဖို့ပြီးလီဘီယာကိုပြန်ပို့ခဲ့တယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်ဒုက္ခတွေကအဲ့လိုပြန်ပို့ခံရမှာကိုစိုးရိမ်နေတာပါ။ဒီနေ့ဆိုင်ငါဆာလို့အီတလီမှာဒုက္ခတွေတပေါင်း800မှာပုံတင်လာတယ်လို့နိုင်ငံတကာရွှေပြောင်း 10ရာခိုင်နှုန်းကျဆင်းသွားပြီးအီတလီနဲ့လီဘီယာအနာမိတ်တွေလီဘီယာသဘုံတွေအကြသဘောတူညီမှုရလာတဲ့ကြောင့်ဖြစ်တယ်လို့ဆိုပါတယ်ဒီကာလအတွင်းရွှေပြောင်းဝင်ရောက်သူတို့ကလည်း6500လောက်ကိုလီဘီယာတို့ကရှာဖွေထိန်းနိုင်ခဲ့တယ်လို့ IOM ကပြောဆိုထားပေမဲ့လည်းတစ်ချိန်ထဲမှာဒုက္ခသည်800 383ယောက်ဟာတေဆုံးတာဒါမှမဟုတ်ပျောက်ဆုံးနေတယ်လို့ဆိုပါတယ်